မင်္ဂလာပါစာပေလိလာနဲ့ပတ်သက်လာရင်မြမရီဟာတမိုင်းနဲ့ချီပြီးဂုံယူဝင်ကြွားနိုင်တယ်လို့ယူဆပါတယ်အဖိုးတန်ဗုဒ္ဓဘာသာစာပေတွေကိုလေးလာရင်းကစာပေဆိုတာဖတ်ရွတ်လက်သာနေကောင်းစွာဆိုတဲ့အသည့်ကိုရှေ့ရှေ့ကလေးကရခဲ့မှာပါခေတ်စဉ်ခေတ်ဆက်ရေးတဲ့သူတွေကရေးဖတ်တဲ့သူကဖတ်နဲ့မြမစာပေစီပင်လာတာဒီနေ့အထိပါပဲဒီခေတ်ကြီးမှာတော့စာဝေးနေရေးလုံပန်းဖို့အချိန်တွေပေးရတာတကြောင်တခြားနိုင်ငံရေးလူမှုရေးတွေရှုပ်ထွေးပွေလီလာတာတကြောင်ကြောင့်ရှေ့ခေတ်လိုအေးအေးဆေးဆေးစာဖတ်ဖို့စာအကြောင်းပေးအကြောင်းပြောဖို့အခွင့်အလမ်းကနည်းနည်းလာပါတယ်ဒီလိုမြန်မာရိစာဖက်အားနည်းလာတာသတိထားမိတော့စာရေးသူတွေကစာပေဟောပြောဝယ်စီမင်းထက်ကနေပြီးတော့ရောကိုရေးတဲ့စာရီတဲကရောစာဖက်ပါစာဖက်ပါလို့မကြခဏဆိုသလိုသတိပေးနေကြပါတယ်စာရေးသူတွေကသတိပေးယုံသာပေးနိုင်တာပါပြည်သူတွေတကယ်စာဖက်ဖြစ်အောင်တော့ကိုယ်တိုင်ကတက်တက်ကြွကြွလုံမပေးနိုင်ကြရှာပါဘူးဒီအခါမှာနိုင်ငံတော်နဲ့တကွာအဖွဲ့အစည်းတွေတာဝန်သိပြည်သူတွေကပါတဒတ်တအားပါဝင်လှုပ်ရှားလာနေတဲ့မြင်ကွင်းဟာအားတည်ဝမ်းမြောက်စရာပါနိုင်ငံတော်လူဆိုရမှာပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဦးစီးဌာနရဲ့လှုပ်ရှားဆောင်ရွက်နေပုံကိုဆိုလိုပါတယ်ပြည်သူဗဟိုပြုပြည်သူဝန်ဆောင်မှုလုပ်ငန်းလို့ဆိုပါတယ်အစိုးရဌာနတစ်ခုဆိုတော့ပြည်သူတွေနဲ့ဆက်ဆံရေးမှာလက်တံအရှိဆုံးလို့ဆိုနိုင်ပါလိမ့်မယ်လက်တံရှိတဲ့အလျောက်ပြည်တွင်းမျိုးပြကြေးရွာအများပြားမှာစာဖက်ရှိမြင့်တက်လာအောင်ဆောင်ရွက်နိုင်စမ်းရှိပါတယ်။ဒါကြောင့်ဒီဌာနရဲ့အလုပ်အဆောင်တွေကိုအခွင့်အာဏာတိုင်းသတိထားကြည့်မိပါတယ်။2013ခုထဲမှာတော့ရန်ကုန်မြို့တချို့နေရာတွေမှာမီနီဘုတ်ကော်နာလို့အမည်ပေးပြီးစာအုပ်တွေထားပေးကြောင်းဖတ်ရသိရပါတယ်။သင်္ဘောပေါ်မှာတော့ဖတ်စရာစာအုပ်တွေထားပြီးအခါအားလျော်စွာအသစ်လဲပေးတယ်လို့ဆိုပါတယ်။နောက်တော့မြို့နယ်တွေကျေးရွာတွေမှာစာပေရေးကျန်းစင်တွေအကောင့်ထည့်ဖို့ပေးနေတယ်လို့သိရပါတယ်။နိုင်ငံကစာပေရေးကျန်းစင်တွေလည်းပါဝင်နေလို့လည်းဖတ်ရပါတယ်ဒါပြင်စာပေရေးကျန်းစင်စာစဉ်12မျိုးကိုလည်းတမျိုးဆောင်ရေး 6,000 စီလစဉ်လာစန်းတရက်တိုင်းအခမဲ့ဖြန့်ချီပေးနေတယ်လို့လည်းသိရပါတယ်ဖတ်ရတဲ့သတင်းတွေအရသာသိရတာမို့ဘယ်လောက်အထိခီးရောက်တယ်ဆိုတာကိုတော့မပြောတာပါဘူးရှေးရှေးပညာရေးစာဖတ်ခန်းတွေမှာပြည်သူဖတ်ချင်တာမပြီးကိုဖတ်စေချင်တာပြည်သူတွေကိုဖတ်ခိုင်းနေတဲ့စာဖတ်ခန်းတွေကြီးနေဖုတ်ဖုတ်ဖြစ်ခဲ့တာကိုသင်ငန်းစာယူကြမယ်လို့ယုံကြည်ရပါတယ်အဖွဲ့အစည်းအနေနဲ့ဆိုရင်ထင်ရှားတာကတော့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့ကောင်းမှုမျိုးတွေကစာကြည့်တတ်ပါပဲပင်မစာကြည့်တတ်ကြီးဆိုရင်တခန့်တနာရှိလာပါတယ်ပင်မစာကြည့်တတ်ကရွေးရှားစာကြည့်တတ်တွေအတွက်ဌာနချုပ်ဖြစ်ပါတယ်အယောက်200ဆန့်ခန်းမကြီးလည်းရှိပါတယ်စာရေးဆရာတွေဆရာဝန်တွေရဲ့ဟောပြောပွဲတွေစာကြည့်တတ်မှာကျင်းပပေးပါတယ်နိုင်ငံတကာပံ့ပိုးမှုလည်းရပြည်ရင်းစာကြည့်တတ်ပညာရှင်တွေရဲ့အကူအညီလည်းရပြီးစနစ်ကြဆောင်ရွက်နေတဲ့စာကြည့်တတ်လို့ဆိုရပါမယ်ရွေးရှားစာကြည့်တိုက်တွေကကော်မှုမျိုးနဲ့ကျေးရွာတွေလောက်ပဲရောက်ပြီးမြင်ဒေါခင်ကြီးဖောင်ဒေးရှင်းဝက်ဘ်ဆိုက်မှာမြင်ရတဲ့စည်ရင်းစရာအရာရွေးရှားစာကြည့်တိုက်တွေကိုကျောင်းသူကျောင်းသားတွေအပါအဝင်ပြည်သူအများအပြားအသုံးပြုနေတာသိရလို့အားရမိပါတယ်စိတ်တူရအစုဖွဲ့ပြီးပြည်သူတွေစာဖတ်ခွင့်ရအောင်တက်ဆွန်ဆန်များစူးစမ်းအထောက်နေတဲ့အဖွဲ့တစ်ဖွဲ့ရဲ့ဆောင်ရွက်နေပုံကလည်းကြီးနက်အားရစရာပါပဲပြည်သူဆိုရမှာရိုးရိုးပြည်သူမဟုတ်ပါဘူးပြည်ရင်းစင်မီကတောက်တဲ့နေရာမှာတောက်နေစေဆိုတော့စစ်လန်းလူရရှောင်နေရတဲ့စစ်ရှောင်စခန်းကပြည်သူတွေကိုဆူလိုပါတယ်ဒီပြည်သူတွေမှာဒါရီသမီးတွေမှာအဟာရတင်ပြတ်တာမဟုတ်ပါဘူးစာငတ်ပင်ငတ်အသိငတ်ချက်ရှာပါသေးတယ်ဒီပြဿနာကိုသတိထားမိတဲ့ကချင်းရဲ၊ကရင်ရဲ၊ဝရဲလူငယ်သုံးဦးကဆစ်ဆောင်ဒုက္ခတွေကိုစာအာဟာရဖြည့်ပေးကြပါတယ်။ရနိုင်သမျှစာအုပ်စာတန်းတွေကိုဂုံဒီအိတ်ကြီးတွေရဲ့ထက်ထမ်းပိုပြီးစခန်းတွေကိုမရောက်အရောက်သွားကြတာပါ။ဆစ်ဆောင်ဒုက္ခတွေကိုစာအုပ်တွေပေးပြီးဖတ်ကလေးငယ်တွေကိုနှစ်သက်ရရပုံတွေပြောပြနဲ့လူငယ်တာဝန်ကျေပွန်လိုက်ကြပါသေးတယ်ဆစ်ဆောင်လူကြီးတွေကလည်းချက်နီးပြုံနီးစာအုပ်အစကလေးတငယ်ပြုစုနီးစာအုပ်အစုံလက်တွေအသုံးကြမဲ့စာအုပ်တွေကိုအငမ်းမရဖတ်ကြပါသေးတယ်ဒီအလုပ်တွေကိုလူငယ်သုံးဦးလုံဆောင်နေတဲ့နေရာနဲ့မနီမဝေးစီကတဒိန်ဒိန်တိုင်းတိုင်းပြစ်ခတ်တန်းတွေလဲကြားနေရပါသေးတယ်ပြည်သူတွေရဲ့စာပေလိုအင်ကိုလူငယ်တွေဖြည့်ဆည်းပေးနေမှုကဖြင့်မုဒိတာပွားစရာကောင်းလာပါရဲ့ရှင် အဲ့ဒီလိုလူငယ်တွေရဲ့စာပေအတွက်လှုပ်ရှားပုံတွေကြားပြီးအတဲ့နေရာကဒီဘက်ထဲမှာမြမလူငယ်တူဦးရဲ့တကိုယ်တော်စာကြည့်တဲ့လှုပ်ရှားမှုသတင်းကလည်းပြန့်လာပါတယ်ဒီသတင်းကိုဖြန့်ပေးလိုက်တဲ့ကမာရုတ်မီဒီယာပုဂ္ဂိုလ်များကိုကျေးဇူးတင်ရပါတယ်သတင်းကဒီလိုပါနာမည်ကကိုစောစောလို့ဆိုပါတယ်ဘွေရလူငယ်လေးပေမဲ့လှဲတန်းမှာတုံးလဲကလေးနဲ့ငားခင်ရောက်ပါတယ်ငားခင်ဆိုင်နာမည်ကမန္တလေးတဲ့အဲ့ဒီမန္တလေးဆိုတဲ့နာမည်နဲ့ပဲသူ့အိမ်မှာစာကြည့်တဲ့လေးဖွင့်ထားတဲ့စာမဖက်ကြတော့ပဲအချိန်တွေအလဟတ်ဖြုံးတီးနေတဲ့လူငယ်တွေများလာလို့ဒီစာကြည့်တဲ့ကလေးဖွင့်ထားတာလို့ဆိုပါတယ်လူငယ်တွေကလေးတွေကိုဖိတ်ပြီးအိမ်ကစာကြည့်တဲ့မှာစာဖက်ခိုင်းပါတယ်ကလေးဆိုတာကစာဖက်ပါကွာဆိုယုံလောက်နဲ့ဖတ်မှာမဟုတ်တော့ကစားစရာတွေဂီတာတွေလဲဝဲထားရပါသေးတယ်အရင်နှီးဘဲကရလဲဆိုတော့တလားတလားငားခင်ဆိုင်ကရှာလို့ဖွေလို့ရတဲ့တဝက်ကိုစာကြည့်တဲ့မှာသုံးတယ်လို့ဆိုပါတယ်ဒါကလည်းပြောတော့တာလွယ်လွယ်လေးရဲ့တကယ်တမ်းကျတော့စီပင်အနေရရှိတော့စာရင်ဖွင့်ရတာကအစလွယ်တာမှမဟုတ်ဘဲဒါပေမဲ့ဘာအခက်ခဲတွေနောက်မတွန်ပါဘူးအခက်ခဲတွေများလေလေအောင်မြင်မှုကများလေလေလို့ဆိုပါတယ်ကိုစောစောဒီလိုတက်တီတွေဘေးကရရတယ်ထင်ပါသလဲကိုစောစောကတော့ကျွန်တော်ဘေးအရာကိုမှမကြောက်ဘူးစာပေတွေအများကြီးဖတ်ထားတဲ့အတွေ့စာပေရဲ့ခွန်အားတွေသူ့ရင်ထဲမှာကိန်းအောင်နေတယ်လို့ဆိုပါတယ်စာပေကျေးဇူးကကြီးမားလိုက်တာရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ